Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင် VOA American တိုင်းရဲ့2022 October 20ကျတဲ့ပရိနေမနက်ခင်းအစီအစဉ်တွေကို American Piran Su Washington DC မြို့တော်ကနေ line meter 2540 50နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျမတင်ကြီးထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းနိုင်ငံတွင်ရုရှားထိန်းချုပ်တဲ့ဒေသတချို့ကိုရုရှားသမ္မတပူတင်ကစစ်အုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ရုရှားကိုတော်လှန်နေကြတဲ့ယူကရိန်းပြည်သူတွေကိုတော့ဥရောပပါလီမန်ကဒီနေ့အတွက်ဆာခါရော့လူအခွင့်ရေးစုချီးမြှင့်ပါတယ်။အင်းစိန်ထောင်မှာဘုံနှလုံးစင်ပောက်ကွဲမှုအတွင်းသေဆုံးထဏ်ရာရမှုတွေရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေနားဆင်ကြရပါမယ်ရှင
်။ကျေးဇူးတင်ပါတယ်။သတင်းတွေတင်ပြပေးတဲ့အခါမှာတော့ပထမဆုံးသတင်းပေးဖို့ချက်တစ်ဖို့တင်မှာတော့ရခိုင်ပြည်နယ်တွေကအခြေအနေတွေကိုကြားကြရမှာပါ။အ
စ်ဆုံးတွေကဆက်ပြီးတိုးလာလာဆိုတော့တပွဲတချို့ပြန်မဖြစ်ခင်လေဟိုကဒီစားတဲ့ခါပိုင်းကဟိုကစုံလောက်မှုမရှိဘူးပေါ့ဒီလူကပြန်ကဆိုရင်ဟိုကဒီနေ့တိုးတောင်းဆိုပေါ့လို့ခဏလာနေပါလားရှိပြီဆဲခါမထောက်ပြန်နိုင်လေ
တိုက်ပွဲတွေကြောင့်ဆစ်ဆောင်တွေတိုးလာနေတဲ့ရခိုင်ပြည်နယ်တက်မှာဘလို့အကန့်အသတ်တွေရှိနေတယ်ဆိုတာကိုတင်ပြပေးမှာပါဒါအပြင်ထိုင်းကနေကလေးတန်းကျောင်းကပြစ်ခတ်မှုမှာတည်ဆုံခဲ့ရသူတွေရဲ့ကျင်းသူမိသားစုတွေရဲ့အချင်းနေနောက်အာဖဂန်နစ္စတန်ကလှုပ်ဝဲအမျိုးသမီးအထူးတပ်ဖွဲ့အကြောင်းနဲ့ကာတာကပဖလားပွဲနဲ့ကာတာကရွှေပြောင်းအလုတ်သားတွေအရေးသတင်းဆောင်မတွေနဲ့အတူဥကြော်ဆောင်သားရဲ့မြန်မာအရေးသုံးသက်ချက်ဒေါက်တာတန့်ဆော်ရဲ့ပြည်သူ့ချမ်းမာရေးကဏ္ဍနဲ့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားကဏ္ဍတွေကိုလည်းတင်ပြပေးမှာပါအခုတော့ချက်တပရေးနေမနဲ့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိထိုင်တဲ့ကိုအောင်နှုံးတို့ကပြောပြပေးမှာပ
ါယူကရိန်းအရှေ့ပိုင်းမှာတိမ့်ပိုက်ခံနေမြေတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူလာနေတဲ့အချိန်မှာပဲယူကရိန်းနိုင်ငံတွင်ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားရာဒေသတွေကဒေသ၄ခုကိုရုရှားသမ္မတဗလာဒီမီယာပူတင်ကစစ်အုပ်ချုပ်ရေးကြေညာလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းရဲ့ Donetsk, Luhansk, Kherson နဲ့ Zaporizhia ဒေသတွေမှာစစ်အုပ်ချုပ်ရေးကြေညာချက်အမိန့်ကိုလက်မှတ်ရေးထိုးခဲ့ကြောင်းပူတင်ကလွန်ကျွေးကောင်စီရဲ့အွန်လိုင်းအစည်းအဝေးမှာဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာဖြစ်ပါတယ်။ဆေးဥချုပ်ရေးကြေညာရတဲ့အကြောင်းကိုတော့မပြောပေမဲ့လည်းကြာသာပရင်းနေတကောင်ကဆက်လို့သူ့ရဲ့အမိတ်စတင်တက်ရောက်မဲ့အကြောင်းပြောပါတယ်။တရားဥပဒေစွန့်မိုးရေးဌာနတွေအနေနဲ့အထူးအဆိုပြုချက်တွေတင်ပြဖို့ကိုလည်းသူက၃ရက်အချိန်ပေးပါတယ်။ယူကရိန်းစစ်တပ်ကအသားစီးရလာတာနဲ့အတူပဲရုရှားခံထားတဲ့အရာရှိတွေနဲ့တောင်းနေချီတဲ့အရက်သားတွေကိုဘေးလွတ်ရာစပီးပြောင်းရွှင်နေကြောင်းယူကရိန်းတောင်ပိုင်းကာဆန်ဒေသအတွက်ရုရှားကခေါင်းဆောင်ကပြောဆိုထားခြင်းမှာပဲပူတင်ရဲ့ကြီးညာချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့နှစ်ရက်တာအတွင်းလူပေါင်း9,000ကျော်ဒေသအတွင်းကနေထွက်ခွာသွားပြီဖြစ်ကြောင်းဗလာဒီမီယာဆာဒိုကဗုဒ္ဓဟူးနေ့မှာပြောပါတယ်တစ်ချိန်တည်းမှာပဲရုရှားတို့ကယူကရိန်းစစ်ပွဲမှာအီရန်လို့ဒရုန်းယာဉ်တွေအသုံးပြုမှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှဆွေးနွေးရေးအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကတိုက်တွန်းနေကြပါတယ်ရှင
်။ဒီနှစ်တွင်ဥရောပရဲ့ဆာခါရော့လူခွင့်ရေးစုကိုရုရှားရဲ့ကျူးကျော်မှုကိုကြံ့ကြံ့ခံရင်ဆိုင်နေသူတွေဖြစ်ယူကရိန်းပြည်သူတွေကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်။
ဆာခါရော့ဖ်ပရိုက်စ်ဖော်ဖရီးဒမ်အော့ဖ်သော့
တ်2022ခုနှစ်တွင်ဆာခါရော့လွတ်လပ်စွာတွေ့ခေါ်မှုစုကိုရဲရဲနဲ့ယူကရိန်းပြည်သူတွေကိုချီးမြှင့်လိုက်ကြောင်းဂုဏ်ယူစွာနဲ့ကြေညာလိုက်ပါတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ဆိုလာကပြည်သက်နိုင်ငံစတာဘိုမှာဗုဒ္ဓဦးနေ့ကကြေညာလိုက်တာပါဒီစုဟာလက်တွေ့စစ်မြေပြင်မှာတိုက်ပွဲဝင်နေသူတွေနေရဆွန့်ခွာသူတွေဆွေမျိုးသားချင်းတွေမိဆွေတွေဆုံးရှုံးခဲ့ရသူတွေကိုယုံကြည်မှုအတွက်ရပ်တည်ပြီးတိုက်ပွဲဝင်နေသူတွေအားလုံးကိုချီးမြှင့်လိုက်တာဖြစ်တဲ့အကြောင်းလဲဥရောပပါလီမန်ဥက္ကဋ္ဌကပြောဆိုသွားပါတယ်။ယူကရိန်းပြည်သူတွေဟာဥရောပနဲ့ဥရောပရဲ့စံတန်မိုးတွေဖြစ်တဲ့လွတ်လပ်ခွင့်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးအတွက်အကာအကွယ်ပေးနေသူတွေဖြစ်ကြောင်းလဲပြောဆိုသွားပါတယ်။ဥရောပရဲ့အမြင့်ဆုံးလူခွင့်ရေးစုကိုတော့တချင်ကဆိုဗီယက်ယူနီယံမှာလူခွင့်ရေးအတွက်လှုပ်ရှားခဲ့တဲ့ယူပဗီရပညာရှင်အန်ဒရီဆာခါရော့ဖ်ကိုဂုဏ်ပြုတဲ့အနေနဲ့ဥရောပပါလီမန်က1988ခုနှစ်ခါစလူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်ကြိုးပမ်းကြတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုချီးမြှင့်လာခဲ့တာပါမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုလည်း1990ပြည့်နှစ်မှာဆာခါရော့ဖ်စုချီးမြှင့်ခံခဲ့ရဦးပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျွလွန်တဲ့ကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီး2020ပြည့်နှစ်မှာပဲစုရှင်ဖြစ်ကနေဆိုင်းငံ့ဖို့ဥရောပပါလီမန်ကဆုံးဖြတ်ခဲ့ပါတယ
်အမေရိကန်ကဂယ်လပ် လူထုသဘောထားကောက်ယူတဲ့အဖွဲ့ရဲ့ဒီသတင်းပတ်မှာထုတ်ပြန်တဲ့စစ်တမ်းသစ်အရရုရှားနဲ့စစ်ပွဲမှာအောင်ပွဲရတဲ့အထိတိုက်ပွဲဝင်သွားချဖို့စစ်တမ်းမှာပါဝင်သူတွေရဲ့80ရာခိုင်နှုန်းကသဘောထားပေးခဲ့ချပါတယ်။ခရိုင်းမီးယားအပါအဝင်ရုရှားသိမ်းပိုက်ထားတဲ့နေမြေအလုံးကိုပြန်လည်ရရှိတဲ့အထိအောင်ပွဲခံရမယ်လို့သဘောထားပေးသူက67ရာခိုင်နှုန်းရှိခဲ့တာပါ။သဘောထားစစ်တမ်းကိုတော့တိုက်ပွဲတွေမှာယူကရိန်းတပ်တွေအောင်ပွဲရနေတာကြောင့်စိတ်အားတက်ကြွနေကြတဲ့အချိန်ရုရှားကယူကရိန်းလူနေရပ်တွေကိုမကြသေးခင်ကလေကြောင်းတိုက်ခိုက်မှုတွေမလုပ်ခင်စက်တင်ဘာလတည်းမှာကောက်ယူထားတာဖြစ်ပါတယ်။ရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်အာဏာဆက်ရှိနေသည်။စစ်ပွဲအဆုံးသတ်ဖို့စစ်ဆင်ညှိနှိုင်းမှာမဟုတ်ဘူးလို့ပြီးခဲ့တဲ့လကုန်ပိုင်းကပဲပြောထားတဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီရဲ့ရည်တည်ချက်အပေါ်မှာလည်းသဘောထားပေးသူတွေကအခိုင်အမာထောက်ခံပါတယ်။ယူကရိန်းပိုင်းနဲ့နယ်မြေ၄ခုကိုရုရှားပိုင်းအဖြစ်မကြသေးခင်ကကြေညာခဲ့ပြီးပူတင်သမ္မတဖြစ်နေသည်မယဆွေးနွေးညှိနှိုင်းမှာမဟုတ်ကြောင်းနဲ့သမ္မတတယောက်တက်လာမှဆေးဆံမှဖြစ်ကြောင်းယူကရိန်းသမ္မတကပြောဆိုထားတာပါ။စစ်တမ်းကောက်ယူခဲ့တဲ့အချိန်တဝိုက်မှာတုန်းကတော့ယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်အတွင်းနိုင်ငံအရှေ့ပိုင်းကနေမြေအတော်များများကိုပြန်လည်သိမ်းပိုင်နိုင်ခဲ့တဲ့အတွက်နိုင်ငံတဝန်းစိတ်အားတက်ကြွနေခဲ့ကြတာပါ။နိုင်ငံတောင်ပိုင်းကအချက်ချကြတဲ့ခါဆန်မြို့ကိုသိမ်းနိုင်ဖို့လဲကြိုးစားနေပေမဲ့တိုးတက်မှုတွေနှေးကွေ့နေသလိုနိုင်ငံအနှံ့ကအရက်ဖက်ပြစ်မှတ်တွေနဲ့အခြေခံအဆောက်အုံတွေကိုရုရှားကလေကြောင်းနဲ့ရောအဝေးဒိန်ဒရုန်းတွေနဲ့ပါတိုက်ခိုက်နေတာကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ရင်ဆိုင်နေရပါတယ်ရှင
်။ဗြိတိန်ဝန်ကြီးချုပ်လစ်စထရက်ဆာသူ့ရဲ့စီးပွားရေးအစီအစဉ်တွေကြောင့်ပါတီရင်းကမကျေနပ်မှုတွေနဲ့အတိုက်ခံတွေရဲ့အပြည့်ထန်ဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လက်မြောက်အရှုံးပေးမဲ့သူမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီနေ့ပတ်အတွင်းမှာပဲအစိုးရအဖွဲ့ကဒုတိယမြဝန်ကြီးတယောက်ထွက်သွားတဲ့သတင်းထွက်ပေါ်လာချိန်မှာပဲဝန်ကြီးချုပ်ကဗိုလ်ထုနေမှာသူ့ရည်တည်ချက်ကိုပြောဆိုသွားတာပါ။ခုနောက်ဆုံးအစိုးရအဖွဲ့ကထွက်သွားတဲ့ပြည်ထောင်ဝန်ကြီးဆူလာဘရီဗာမန်ဟာအာနာယကွန်ဆာဗေးတစ်ပါတီရဲ့လက်ရာဝါဒီတွေကြားလူချိန်များသူတို့ဖြစ်ပြီးလူမှုကြီးကြပ်ရေးမှူးအရမှာပို့ပြီးတော့သဘောထားပြင်ထန်သူလည်းဖြစ်ပါတယ်။စက်တင်ဘာလ23ရက်နေ့မှာဝန်ကြီးချုပ်ကကြေညာခဲ့တဲ့စီဝိုင်းပြုရင်ပြောင်းလဲအစီအစဉ်ပေါ်မှာသဘောထားကွဲလွဲခဲ့တဲ့ဘန်ဒါရီဝန်ကြီးကွာစီကွာတန်ကိုတော့တောက်ချန်လေးကပဲယာလူကဖယ်ရှားလိုက်တာပါ။ဘန်ဒါရီဝန်ကြီးအစ်စ်ဖြစ်လာတဲ့ဂျယ်ရမီဟန်ကတော့ဝန်ကြီးချုပ်ရဲ့အစောပိုင်းအစီအစဉ်တွေကိုပဲဖျက်ခဲ့ပါတယ်။အစိုးရအဖွဲ့ကိုဥဆောင်တာဝန်ယူတာတလားမပြည့်ခင်မှာပဲစီဝိုင်းပြုရင်ပြောင်းလဲမှုအစီအစဉ်တွေကြောင့်ဘန်ဒါရီစီဝင်းနဲ့စီဝိုင်းမှာရက်ခက်မှုတွေကြုံရတဲ့အပေါ်ဝန်ကြီးချုပ်ကတောင်းပန်ခဲ့တာပါ။ဒါပေမဲ့လည်းအတိုက်ခံလွတ်တော်အမှတ်တွေကတော့ဝန်ကြီးချုပ်ယာလူကဆင်ပြေဖို့တောင်းဆိုနေကြတာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာဘိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရန်ကုန်ကအင်းစိန်ထောင်ပင်မအဝင်ပေါက်နားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဗုဒ္ဓုနှစ်ကဘုံနှလုံးဆင်ပေါက်ကွဲခဲ့ကြောင်းမျက်မြင်တွေကပြောပါတယ်။အချင်းထောင်ပါဆယ်ထုတ်လက်ခံတဲ့အဆောက်အုံအတွင်းနဲ့အပြင်မှာပါဆယ်ထုတ်တဲ့အတွင်းမိုင်းထည့်ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ပေါက်ကွဲမှုတွေဖြစ်ခဲ့တာကိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပါတယ်။ဒီပေါက်ကွဲမှုကြောင့်အချင်းဦးစီးဝန်တန်း3ဦးနဲ့ထောင်ဝင်စာပါဆယ်လာပို့တဲ့အရက်သားပြည်သူအမျိုးသမီး5ဦးမိုင်းစာထိမှန်တေဆုံးရပါတယ်။မျက်မြင်သက်သေတဦးက VOA ကိုအခုလိုပြောပြပါတယ်
။ဟိုပါဆယ်ဌာနကနေပေါက်သွားတယ်။ပေါက်သွားတဲ့ခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်း2ယောက်နဲ့အမျိုးသမီး2ဦးပေါ့3ဦးကတော့ပို့စီနေတဲ့အဲ့တယောက်ကတော့ဘိုက်ကိုပေါက်သွားတယ်ပေါ့နော်။ဟိုအမျိုးသမီး2ဦးရောအဲ့2ယောက်ပေါ့တည်တယ်။အကစားနော်။သူကအရင်အနည်းငယ်ဖြစ်ပါလို့အဲ့ဒီညာကိုရောက်နေတဲ့ကျန်တဲ့အခု၅ဦးအပြင်တရေထဲမှာဂျင်းရဲ့အဘာကားကဂျင်းရဲ့အမိပါသွားပြီ
။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူထောင်ဝင်ထမ်းနဲ့အရသား18ဦးရှိတယ်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ဆိုမာလီယာနိုင်ငံဟာရှဘဲပြည်နယ်ကဘုံပောက်ကွဲမှုနှစ်ခုကြောင့်အနည်းဆုံးလူ22ဦးသေဆုံးတဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဂျလာလစီမြို့မှာတော့စစ်သားတွေကလူညုံရေးကိတ်မှာကားစီးကိုတားဆီးတဲ့အချိန်မှာပဲပြစ်ထန်တဲ့ကားဝန်ပောက်ကွဲတာဖြစ်ပါတယ်။အာဖရိကသမ္မတသမဂ္ဂရဲ့ဂျီဘူတီကငင်းချဲရေးထင်းတပ်ဖွဲ့ဝင်တွေရဲ့စစ်စခန်းတစ်ခုနဲ့ဒေသခံအစိုးရအဆောက်အအုံတွေအနီးမှာရှိတဲ့စစ်ဆေးရေးဂိတ်တစ်ခုမှာပောက်ကွဲမှုဖြစ်ခဲ့တာပါ။နေ့ကနေ့နာရီခွဲလောက်မှာစစ်ဆေးရေးဂိတ်ကိုရောက်လာတဲ့အချိန်မှာပဲဂိတ်ကြီးကောက်တဲ့စစ်သားတွေကသူကတနက်နဲ့ချိန်ပြီးရက်ခိုင်းခဲ့တာဖြစ်တယ်လို့လည်း ဂျန်လာလက်စီရဲ့ဒုတိယခရိုင်ကော်မရှင်နာမင်းကြီးမာယာဟူစိန်ဆေယက်ကပြောဆိုခဲ့ပါတယ်။တနက်နေ့ချိန်ထားတဲ့အချိန်မှာပဲကာဗွန်ကွဲပောက်ကွဲတာလို့လည်း VOA ဆိုမာလီယာဌာနကပြောဆိုခဲ့တာပါ။ဗိုလ်ထုနေ့ပောက်ကွဲမှုအတွင်းမှာအနည်းဆုံး15ဦးသေဆုံးတဲ့ထဲမှာမြို့ရဲ့အရက်ဖက်ခေါင်းဆောင်တို့ပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲသုံးမိတ်ဆန်ကတစည်းပေါ်မှာဘုံးနေတက်ပောက်ကွဲတက်ခဲ့တဲ့နောက်ထပ်ဖြစ်စဉ်တစ်ခုမှာတော့အရက်သား4ဦးပါဝင်6ဦးသေဆုံးခဲ့ပါတယ်။
အိန္ဒိယနိုင်ငံကအဓိကအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့ Congress ပါတီကနှစ်ပေါင်း20ကျော်မှာပထမဆုံးအခြေဖြစ်နေရူးဂန္ဒီမိသားစုဝင်မဟုတ်သူတယောက်ကိုပါတီခေါင်းဆောင်အဖြစ်ရွေးချယ်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီ2014ခုနှစ်မှာအာဏာရလာပြီးနောက်နိုင်ငံရေးဩဇာကျဆင်းလာခဲ့တာကိုအဖတ်စင်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့နေရူးဂန္ဒီမိသားစုဝင်မဟုတ်သူတယောက်ကိုရွေးချယ်လိုက်ပါတဘာရွေးချယ်ခံရတဲ့ဝါရင်ပါတီဝင်တဦးလည်းဖြစ်ဗဟိုအစိုးရဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့အသက်80အရွယ်မာလီခါဂျွန်ခါရဂေးဟာပါတီရဲ့ယာယီဥက္ကဋ္ဌဆိုနီယာဂန္ဒီထံကတာဝန်လွှဲပြောင်းရယူမှာဖြစ်ပါတယ်။ကွန်ဂရက်စ်ပါတီကိုယ်စားလှယ်9300လောက်မဲပေးချရာမှာ80ရာခိုင်နှုန်းကျော်ရရှိခဲ့တာကြောင့်ပြိုင်ဘက်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ကုလသမဂ္ဂဆိုင်ရာတန်တမာဟောင်းလည်းဖြစ်တဲ့ရှာရှီတာရိုးကိုအလွဲတကူအနိုင်ရလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီကြီးဖြစ်တဲ့ Congress ပါတီဟာတမိုင်းတလျှောက်ဂန္ဒီမိသားစုကဥဆောင်ခဲ့ပေမဲ့2019ခုနှစ်မှာဒုတိယအကြိမ်ဖြစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်ရှုံ့နှိမ်ခဲ့ရာကဆိုနီယာဂန္ဒီရဲ့သားဖြစ်သူရာဟုဂန္ဒီသမ္မတရာထူးကထွက်ခဲ့တာကြောင့်ဥဆောင်မှုအားနည်းချက်တွေကျုံ့ခဲ့ရပါတယ်ရှင
်။အမေရိကန်မှာပထမဆုံးအကြိမ်ဖြစ်ငွေကြေးစုအကြွေစည်းပေါ်မှာအာရှຫນွေဘွားအမေရိကန်အမျိုးသမီးတူရဲ့ပုံကိုရိုက်နှိပ်ထုတ်ဝေမှာဖြစ်ပါတယ်။လူမျိုးရေးခေါ်ကြမှုတွေကြီးထွားနေချိန်ဟောလိဝုဒ်မှာလွတ်လပ်ခဲ့မှုတွေရရှိမင်းသမီးအန်နာမေဝောင်းရဲ့ပုံကိုရှေ့ဘက်မှာထုတ်မဲ့အမေရိကန်25ဆင့်အကြွေစည်းမှာရိုက်နှိပ်ထုတ်ဝေသွားမှာပါ။မင်းသမီးဝောင်းရဲ့ပင်ကိုစတိုင်လက်သက်ရှင်နဲ့နှစ်ဖူးပေါ်မှာသပင်းချထားတဲ့မျက်နှာပုံဖော်ထားတဲ့အကြွေစည်းတစ်ခုတော့အမေရိကန်အမျိုးသမီးတွေနဲ့တမတ်စစ်တွေထုတ်ဝေမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လာမဲ့အင်္ဂါနေ့ကစသုံးဆွဲသွားမှာဖြစ်တယ်လို့ဗန်နိုင်းဝန်ကြီးဌာနလက်အောက်ခံငွေကြေးစုထုတ်ဝေရေးဌာနကကြေညာချက်မှာပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာ1905ခုနှစ်ကမွေးဖွားပြီးငွေနာမည်ကတော့ဝေါ်လူဆောင်ဖြစ်ပါတယ်။အသက်16နှစ်အရွယ်1919ခုနှစ်မှာပထမဆုံးအကြိမ်ဖြစ် The Red Lantern မြေရင်ဇာတ်ကားမှာအရန်ဖြစ်တရုတ်ဆောင်ခဲ့ပြီး1922ခုနှစ်က The Tool of the Sea ဇာတ်ကားမှာခေါင်းဆောင်မင်းသမီးဖြစ်နေစတင်တရုတ်ဆောင်ခဲ့တာပါ။ပထမဆုံးထုတ်လုပ်တဲ့စီးရောင်စုံဇာတ်ကားတွေကတကားပါဝင်ဇာတ်ကားပေါင်း60လောက်မှာတရုတ်ဆောင်ခဲ့ဘူးလို့အမေရိကန် TV ဇာတ်လမ်းမှာပထမဆုံးအာရှຫນွေဘွားအမေရိကန်ခေါင်းဆောင်မင်းသမီးဖြစ်1952ခုနှစ်က The Gallery of Modern Luzon ဇာတ်ကားမှာလည်းတရုတ်ဆောင်ခဲ့ဘူးပါလေခင်ဗျာ။
ကျတဲ့ဘရင်းနေမနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုမသိငီထိုင်းနဲ့ကိုအောင်လုံးတို့ကပြောပြပေးကြတော့မှာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းအခုထုတ်လွှင့်နေတဲ့တစ်ချိန်မှာတပြိုင်တည်းတည်းနာဖမ်းယူနာဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေဆောင်းပါးတွေကိုတင်ပြပေးပါမယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ကမြို့နယ်တချို့မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေတွာလာခွင့်ကိုအကန့်အသတ်ခံထားပါတယ်။ဒါကြောင့်စာနာရိတ်ခအကူအညီပေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတကြော့ပြန်တိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာပြီးထွက်ပြေးနေရသူက9000လောက်ထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးဝန်ကနေထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးရသူတွေများလာတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့လိုအပ်ချက်တွေတိုးလာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းကဘူးတီတော်မောင်တော်မင်းပြားမြောက်ဦးမြေပုံနဲ့ရသေးတော်မြို့နယ်တွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဝင်ရောက်ဖို့ကန့်သက်ချက်တွေရှိနေတာကိုလည်း UNOCHA ယုံကထောက်ပြပါတယ်။အဲ့ဒီဒေသတွေမှာကူညီထောက်ပံ့ရေးတွေမလုပ်နိုင်ဘူးလို့လည်းကူညီပေးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကလက်ရှိမှာကြတော့ဒီလူသားချင်းစာနာဆက်သွယ်မှုတွေအကူအညီတွေကိုပေးလို့မရဘူးဖြစ်နေတယ်။အကန့်အသတ်တွေအများကြီးရှိနေတယ်။နောက်တော့ပစ္စည်းတွေဝယ်ယူရတဲ့အပိုင်းမှာလည်း တအားခက်ခဲရှိတဲ့ပုံစံလုံးကြီးကမှန်ထလာတာတရားနဲ့တရားမတူဘူးဈေးမြောက်လာတာရှိတယ်ဆိုတော့လက်ရှိမှာဒီ SA စစ်ကောက်စီအနေနဲ့က INGO တွေအဲ့တော့ UN ဖွဲ့စည်းတွေကိုကန်ဆယ်ဒီနေ့နေ့ဆောင်မြုပ်နေမှာကန်ဆယ်ထားတဲ့အပြင်ဒီ CSO တွေကိုလည်း local CSO တွေကိုလည်းပြင်သက်ထားပြီးတော့ဖန်ဆီးလာတာတဲ့အခြေအနေမှာရှိတယ်ဆိုတော့လောရကရတော့အရန်ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်
မြန်မာစစ်တပ်ဘက်ကရခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကူညီရေးလုပ်ငန်းတွေကိုကန့်သတ်ထားတဲ့အပြင်တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တချို့ကိုလည်းခရီးသွားလာခွင့်ကုန်စည်သယ်ယူခွင့်တွေပိတ်ပင်ထားတာလည်းဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလည်းစစ်ဘေးဒုက္ခသည်စခန်းတွေကိုကူညီထောက်ပံ့ပေးတာမရှိသလိုအခြားလူမှုကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်ထောက်ပံ့ပေးတာမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံဦးတန်းအေးက VOA ကိုပြောပါတယ်။
ဒီတချို့မြန်တိုက်ပွဲအကြောင်းပေါ့နော်ဒီစစ်ဆောင်တွေကထပ်ပြီးတိုးလာလာဆိုတော့တိုက်ပွဲတချို့ပြန်မဖြစ်ခင်လဲဟိုကဒီစားနေခါပိုင်းကဟိုကတုံလောက်မှုမရှိဘူးပေါ့ဒီလူစစ်ပြန်ကဆိုရင်ဟိုကဒီနေ့တိုးတောင်းဆိုပေါ့နော်ခဏလာနေမလာရှိနေဆဲခါမထောက်ပဲ့နိုင်လေဒီ WFP ရဲ့ထောက်ပဲ့မှုနဲ့ကျွန်တော်တို့တွန်းနေရတာဆိုတော့အခုတချို့ပြန်လဲတိုက်ပွဲဖြစ်လာရင်ဒီ WFP ရဲ့ဟိုကတလားထောက်ပဲ့မှုနဲ့တော့ဒီစစ်ဆောင်တွေကတော့ရစ်တင်လို့မရဘူးပေါ့နော်ခါကေဘာကြီးဖြစ်တာပေါ့ဒီအခက်ကြီးဖြစ်တဲ့ကြားထဲမှာဆိုပြောပြလို့မရနိုင်အောင်ဒီတော့အခက်ကြီးဖြစ်သွားပြီပေါ့ကိုရ
လက်ရှိမှာတော့အဲ့ဒီစစ်ဘေးဒုက္ခတွေစခန်းမှာလူဦးရေ3,000ကျော်အထိရှိနေပြီးတလားစာအတွက်လူတဦးကိုကျပ် 18,000 စီကမ္ဘာစားနာရေးခါ WFP အဖွဲ့ကထောက်ပံ့ပေးထားပါတယ်ဒါပေမဲ့ကုန်စည်တို့မြင့်မားမှုတွေကြောင့်လောင်းငါမှုမရှိဘူးလို့စစ်ဘေးဒုက္ခတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကအခုလိုလူသားချင်းဆိုင်ရာကူညီရေးလုပ်ငန်းတွေကိုကန့်သတ်ထားတာဟာရခိုင်ပြည်နယ်အတွင်းအခြေအနေကိုပို့ပြီးဆိုးဝါးအောင်တွန်းပို့သလိုဖြစ်နေတယ်လို့ကုညီကယ်ဆယ်ရေးလုပ်သူတို့ကလည်းပြောပါတယ်
။ကျွန်တော်တို့ဒီလူပယင်းဆန္ဒထောက်ထားမှုဆိုရာကုညီလူနဲ့ပတ်သက်ပြီးတော့ကန့်သက်တာကတော့ဒီဒါစစ်ကောင်စီအနေနဲ့ဘလို့မှမလုပ်သိတဲ့အလုပ်တစ်ခုဖြစ်တယ်။ဒါဒီလိုမျိုးဆက်လုပ်နေနေဆိုရင်တော့ရခိုင်ပြည်နယ်မှာဒီကဆိုးရွားတဲ့အခြေအနေတွေငယ်မခောက်ပွားမှုတွေဖြစ်လာတဲ့အခြေအနေတွေရှိလာတယ်ဆိုတော့ဒါဘလို့မှမလုပ်သိတဲ့အခြေအနေလို့ကျွန်တော်ပြောချင်ပါ
ကုလသမဂ္ဂရဲ့အော်တိုဘာ10ရက်နေ့ထိနောက်ဆုံးစင်းနေရမြန်မာနိုင်ငံတဝမ်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း 1.4 million ကျော်ရှိနေပြီးအဲ့ဒီတဲကလူဦးရေ1,000,000ကျော်ဟာအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်နေရဆွန့်ခွာထွက်ပြေးကြရသူတွေဖြစ်တယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ဦးရင်ဆုံးကထွက်ပြေးရသူ6,000အထိရှိနေတယ်လို့လဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA American တန်ရဲ့ချက်တဲ့ပရိနေ့မနေ့ခင်အစီအစဉ်တွေကိုနားဆင်နေကြတာပါ။အခုတော့ထိုင်းနိုင်ငံမှာစိတ်ချမ်းသာရေးဆောင်ရှောက်မှုဘယ်လိုရှိရဲဆိုတာကိုကြည့်ရအောင်ပါ။ထိုင်းနိုင်ငံမှာအောက်တိုဘာလ6ရက်နေ့ကကလေးထင်းကျောင်းမှာပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီပစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့သူတွေရဲ့မိသားစုတွေမှာတော့စိတ်ဒဏ်ရာတွေကျန်ခဲ့နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ထိုင်းနိုင်ငံရဲ့စိတ်ကျန်းမာရေးဆိုင်ရာဆောင်ရှက်မှုအကြောင်းကို Reuters သတင်းဌာနရဲ့ဆောင်းပါးကိုတော့ဦးတင်မောင်တန်းကပြောပြပေးပါမယ
်ထိုင်းနိုင်ငံကကျန်းမာရေးဆောင်ရှက်မှုတာဝန်ရှိသူတွေဟာအကြမ်းဖက်တိုက်ခိုက်ခံသူတွေရဲ့မိသားစုတွေကိုကူညီနေကြပါတယ်အောက်တိုဘာလ6ရက်နေ့ကကလေးထင်းကျောင်းကိုဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကလေး23ယောက်နဲ့လူကြီး17ယောက်တေဆုံးသွားတဲ့အထက်မှာသူ့မြေပါသွားပြီးတဲ့နောက်အသက်62နှစ်အရွယ်ချန်ဒီဝမ်မာမီဟာ ဘလို့မှအိတ်မပြောတော့ပါဘူးသူကအခုလိုပြောပါလေ
မန်တင်နန်တော်လည်းမက
ကျွန်တော်အဲ့လိုကောင်းကောင်းမရဘူးဗျာအဲ့ဒီဖြစ်ဖြစ်ပြီးကလေးကစိတ်ပင်မနေပါနဲ့ကျွန်တော်မီလီဒီလိုတေးရတယ်လို့ဗျာတခါတလေဘလို့မှမဖြစ်တော့ပါဘူးအဲ့လိုလည်းမရလေဘင်းတွေလည်းတင်းတောက်ခေါင်းကလည်းမူးနေပါတယ
်ကြိုက်ခဲ့သူမိသားစုတွေအနေနဲ့ယူကျုံမရဘဲအဖြစ်တွေကိုရင်ဆိုင်နေအောင်သူတို့ကအကြံဉာဏ်ပေးနေကြတယ်လို့အသက်ရှူလက်ကျင်ကလောက်ကိုင်းဖို့ကိုလည်းပြပြီးလိုအပ်တဲ့စေဝါတွေကိုလည်းပေးကြပါတယ်လို့ချန်ဒီဝမ်ဂါမီကအခုလိုဆက်ပြီးပြောပါတယ
်ကျက်လက်ကဟဲ့ကြကျက်ကွာ
လက်ကစိတ်ကမှမူတက်တာတဲ့စီရီနဲ့အကိုက်ခဲပြောက်စီရီပေးပါတယ်မိကိုလွမ်းတဲ့အခါတိုင်းအနှစ်ခံတက်တောင်းတက်တာနေဖို့ပြောပါတယ်အသက်ပြင်းပြင်းရှူသွင်းထုတ်အသွင်းထုတ်ကြမှာအသက်အောက်5စက္ကန့်ကြာ1-2ရည်တွက်ခိုင်းပါတယ်အသက်အသွင်းထုတ်ကြာ1ကနေ5ရည်တွက်ရင်းနဲ့ပြုံးဖို့လည်းပြောပါတယ်ဆောင်းနေပြောတာအထောက်ကူဖြစ်ပါတယ်ဗျာ
တေဆုံးသူအားလုံးကိုစုပြီးအတုပအခမ်းအနားကျင်းပတဲ့အချိန်မှာမိသားစုတစုစီအတွက်စိတ်ချမ်းသာရေးစောင့်ရှောက်မှုဝန်ထမ်းတဦးစီကိုတာဝန်ချထားပေးပါတယ်။စိတ်ချမ်းသာရေးဆိုင်ရာရပ်ရွာကာကွယ်ရေးဝန်ထမ်းအပိချာယပေါ်ရက်ကအခုလိုပြောပါတယ
်။ဒီနေ့ကတော့မြေလိုက်ဆိုရင်မီထန်เครื่องไบโอฟีดแบ็คเนาะที่เราให้บริการประชาชนทั่วไป
အခုလိုတကြိုတဲ့အတွင်းမှာကျမတို့ကတိတ်တိတ်ဆိတ်ဆိတ်ကြည့်နေကြပါတယ်။ပုံမှန်ထက်ပိုပြီးတော့ကြည်ကွဲစရာဖြစ်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒါကြောင့်ကျမတို့မှာအစီအစဉ်အဆင့်တင်ရှိရပါတယ
်။ကလေး19ရောက်ရဲ့ရုပ်လောင်းကိုမိတဲ့ကြိုးတဲ့အခါမှာတော့ Rex Samaki ဖျားရဲ့ကောင်းငင်မှာမိကိုငွေတွေကိုမြင်ကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကျမရဲ့တာဝန်ရှိသူတွေကအဖွဲလိုက်ကုထုံးနည်းနဲ့လည်းပြတာမျိုးပြပါတယ်။အိမ်သားရရောက်သွားကြပြီးစိတ်ပိုင်းဆိုင်ရာကျမရဲ့အကြံဉာဏ်တွေလည်းပေးကြပါတယ်။ဒါပေမဲ့အခုလိုအကြံဖက်မှုကြောင့်ခံခဲ့ကြရတဲ့မိသားစုတွေနဲ့ရက်သူရက်သားတွေမှာရေရှည်စိတ်တန်ရတော့ကြံ့ခဲ့ကြလိမ့်မယ်လို့ကြွန့်ကျင်သူတွေကတော့ထင်မြင်ယူဆကြပါတယ်ခင်ဗျာ
။ဥတီမောင်တမ်းပါရှင်။ထိုင်းနိုင်ငံကစိတ်ချမ်းသာရေးအခြေအနေအကြောင်းကိုကြားခဲ့ကြတာပါ။အခုတော့အာဖဂန်နစ္စတန်ကအမျိုးသမီးလှည့်ဝက်တပ်ဖွဲ့တစ်ခုအကြောင်းပြောပြပေးပါစီ။အာဖဂန်နစ္စတန်နိုင်ငံရဲ့စစ်ပွဲတွေမှာလှည့်ဝက်အာဖဂန်အမျိုးသမီးတပ်ဖွဲ့တစ်ခုဟာအမေရိကန်တပ်ဖွဲ့ရဲ့တာလီဘန်တွေကိုရှာဖွေပေါ်ထုတ်ရေးမှာပံ့ပိုးကူညီခဲ့ကြတာပါ။ဒီတပ်ဖွဲ့ဝင်40ကျော်အခုတော့အမေရိကန်နိုင်ငံမှာနေထိုင်ကြပါတယ်ဒီထက်ကအမျိုးသမီးတဦးရဲ့အသက်မွေးဝမ်းကြောင်းအလုပ်ရွေးချယ်မှုကတော့အံ့ဩစရာဖြစ်နေနိုင်ပါတယ်လို့ VOA Washington အကြီးစားသတင်းတာဝန်ခံ Caroline Presidy ကပြောပါတယ်အဖြစ်အဆုံကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါ Hawa Hydari မှာအိမ်မက်တစ်ခုရှိပါတယ်နေ့စဉ်လေ့ကျင့်မှုကထိတ်တန့်ရောက်ဖို့လိုအပ်ချက်ပါဒီနေ့အတွက်တော့သူမအလုပ်အတော်ပြီးနေပါပြီအယုံဦးမှာအေယာထဘာသာစကားသင်တန်းကိုဘတ်စ်ကားနဲ့သွားပါတယ
် The same structure
အဲ့ဒီနောက်အလို့မသွားခင်မှာကာယပလလေ့ကျင့်ဖို့ဘတ်စ်ကားထပ်စီးရပါတယ်ဟာဒါရီကတိုင်းပေါင်းစုံ MMA မှာပထမဆုံးသောအာဖဂန်အမျိုးသမီးလက်ဝဲသမားဖြစ်လို့သူပ
ါ I want to be
တမားရဲ့အမျိုးသမီးတူဒီမှာအတန်မှဆုံးအာဖဂန်အမျိုးသမီးတူဖြစ်လို့ပါတယ်
အာဖဂန်ပြည်ပခရီအတွင်းမှာတော့လျှို့ဝှက်အမျိုးသမီးတပ်ဖွဲ့ကအမေရိကန်အထူးတပ်ဖွဲ့တွေနဲ့အတူတာလီဘန်တွေကိုမြေလှမ်းရှာခဲ့တာပါ။အဲ့ဒီအချိန်တုန်းကအာဖဂန်အမျိုးသမီးတယောက်ဟာ M4 rifle ဒါမှမဟုတ်လေ 9mm pistol ကိုက်မယ်လို့အာဖဂန်အမျိုးသားတွေကမထင်ခဲ့ကြပါဘူး။အမျိုးသားတွေနဲ့အတူအလုပ်လုပ်တာကိုလည်းတမ်းမြစ်ထားတာပါ။ဟာဝါဟိုက်ဒါရီကအခုလိုပြောပါတယ
် because they thought that like they
အထူးတပ်ဖွဲ့တွေဆိုတာတိတ်ပြီးတန်မာအားကောင်းသူတွေအတွက်သာဖြစ်ပါတယ်အမျိုးသားတွေအတွက်သာဖြစ်ပြီးတော့အမျိုးသမီးတွေအတွက်မဟုတ်ဘူးလို့သူတို့ကယူဆခဲ့ကြတာပ
ါဟိုက်ဒါရီရဲ့မစ်ရှင်ကတော့အချမ်းဖက်ဝါဒီတွေကိုညှအချင်းစီးနှင်းမှုဖြစ်ပါတယ
် we use nitro
ညှကြည့်မြန်မာ rifle ရီကိုတုံးပြီးတော့သူတို့အိမ်တွေကိုသွားပြီးလူရှာရတာပ
ါ Washington DC မြို့ပြင်က Arlington အမျိုးသားစစ်တင်းကြိုင်မှာရှိတဲ့အမျိုးသမီးစစ်သည်များအထိတ်မှန်နေရာမှာဟိုက်ဒါရီကသူမရဲ့တပ်မှုအပါအဝင်တပ်ဖွဲ့ဝင်တွေနဲ့ပြန်ဆုံပါတယ်သူမရဲ့အရင်နှီးဆုံးတငယ်ချင်းကတော့အမျိုးသမီးတပ်ဖွဲ့ဝင်ဖြစ်တာကြောင့်ရီးစားဖြစ်သူရဲ့မိသားစုကတပ်ဖြတ်တာကိုခံခဲ့ရတာဖြစ်ပြီးသူမကိုတတိယအောက်မေဂုံပြုခဲ့ကြပါတယ် FTP လို့ခေါ်တဲ့အမျိုးသမီးတိုက်ခိုက်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်42ဦးကအခုတော့အမေရိကန်ကိုထွက်ပြေးရောက်ရှိနေပြီးနေထိုင်ခွင့်အတွက်ဆက်လက်တိုက်ပွဲဝင်နေကြပါတယ်။အာဖဂန်အစိုးရကြီးချက်မှုအမေရိကန်တပ်ဖွဲ့တွေရဲ့လေ့ကျင့်သင်တန်းပေးမှုတွေနဲ့ဒီလျှို့ဝှက်အစီအစဉ်ကိုထောက်ပံ့ခဲ့တာပါ။ဒါကြောင့်အထူးရွှေ့ပြောင်းပြည်ဝင်ခွင့်ဗီဇအတွက်လိုအပ်တဲ့ဆက်ရွက်စတဲ့နေသူတို့မှမရှိကြပါဘူး။ မီနာလို့ခေါ်တဲ့ဒီအမျိုးသမီးအပါအဝင်အများစုသောအမျိုးသမီးတွေကအာဖဂန်မှာဖိနှိပ်ခံရတဲ့လူနည်းစုဟာဇာရာတွေဖြစ်ပြီးသူတို့ကိုတပ်ဖြတ်ဖို့စူးစေးထုတ်ခံထားရတာနဲ့အတူဌာနေပြန်ဖို့ကလည်းမဖြစ်နိုင်ပါဘူ
း If they knew about me
that FTP အဖွဲ့ဝင်အဖြစ်သူ့ကိုတည်သွားမယ်ဆိုရင်တော့တပ်ပစ်ခံရပါလိမ့်မယ်လို့ပြောသွားတာဖြစ်ပါတယ်ဟိုက်ဒါရီကတော့သူမရဲ့ MMA တိုက်ခိုက်ရေးသမားဖြစ်ဖို့ရည်မှန်းချက်ကအ ਨੇ စုံနောက်9နှစ်အထိဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်။အလေးမှလေ့ကျင့်မှုတွေမှာအမျိုးသားတဦးရဲ့ဖိမှမှုမလို့ပဲလှုပ်လာနိုင်တဲ့သူမအနေနဲ့တော့ခန္ဓာကြီးကပိုပြီးတော့ကောင်းလာနေပါတယ်ရှင်
။မတင်ရေးထိုက်ပါရှင်။အာဖဂန်ကတိဝဲအမျိုးသမီးတပ်ဖွဲ့အကြောင်းကိုကြားခဲ့ကြတာပါ။အခုတော့ကာတာကရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေကိုတင်ပြပေးပါမယ်။ကာတာကမ္ဘာဖလားပွဲကျင်းပဖို့အတွက်နီးကပ်လာနေချိန်မှာပဲကာတာနိုင်ငံရဲ့အလုံသမားအခွင့်အရေးတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့ဥရောပကောင်စီကနေမေးခွန်းထုတ်လိုက်ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ Reuters သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးမှာပ
ါ2022ကမ္ဘာဖလားစဖို့တလကြော်ကြော်လောက်ပဲလူရောတဲ့အချိန်မှာကာတာနိုင်ငံကအလုံသမားတွေရဲ့အခွင့်အရေးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဥရောပပါလီမန်ကောင်စီကကြာသပတေးနေ့ကစစ်ဆေးလိုက်ပါတယ်ကာတာအစိုးရဟာသူတို့စီမအလုပ်လာလုပ်တဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာပြစ်မှုဆက်ဆံနေတာရင်းနဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်စောင့်ကြည့်မှုတွေကိုခံနေရပြီးဒီထက်ပိုမိုကောင်းမွန်တဲ့ရလဒ်တွေတွေ့ဖို့လိုနေသေးတယ်လို့ဥရောပကောင်စီကပြောပါတယ
် The number of tragic accidents continues to run into the hundreds
and in one as I'm told ဆက်ဖြစ်မှုတွေကရာနဲ့ချီပြီးဆက်ပြီးတော့ရှိနေပါတယ်ပြီးတော့စီမင်းသစ်တွေကိုလိုက်တောင်လုပ်နေတာတွေကထိရောက်မှုသိမ့်မရှိပါဘူးအလုသမားတွေမှာလွတ်လပ်စွာစုယုံပိုင်ခွင့်မရှိပါဘူ
းအလုသမားတွေရဲ့အခွင့်အရေးစံသတ်မှတ်ချက်အစ်စ်တွေကိုချမှတ်ထားပြီးဖြစ်သလိုအလုသမားတွေရဲ့နှင်နာမှုတွေမကျေနပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းသူတို့အနေနဲ့အေးအေးယူခံရမှာကိုကြောက်နေစရာမလိုပဲပြောနိုင်မဲ့လုပ်ငန်းစဉ်တစ်ရက်ကိုလှုပ်ဆောင်ထားတယ်လို့အလုသမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ကာတာကမ္ဘာဖလားကျင်းပရေးကော်မတီအကြီးအကျယ်ပြည်လဲဖြစ်ကိုယ်စားလှယ်လဲဖြစ်တဲ့မာမုတ်ကူတပ်ကဒီကြားနာပွဲအတွက်မှာပြောပါတယ်
Flagship grievance platform that we introduced the work
အလုပ်သမားတွေရဲ့လူမှုဖူလုံရေးပြုပြင်ပြောင်းလဲမှုအတွက်ကျွန်တော်တို့မိတ်ဆက်ပေးတဲ့အဓိကအရေးပါတဲ့နှိမ့်နာမှုတွေကိုတိုင်တန်းနိုင်တဲ့လုပ်ငန်းစဉ်ကအလုပ်သမားတွေကိုသူတို့ရဲ့နှိမ့်နာကြေးတွေကိုကိုယ်စားလှယ်ကနေတဆင့်တောင်းဆိုနိုင်အောင်ခွင့်ပြုပေးထားပါတယ
်ကာနာနိုင်ငံတွေနဲ့ရှင်းပြခြင်းမရှိတဲ့အလုပ်သမားတွေဆုံးမှုတွေနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုအပ်တာတွေလိင်တူချင်းစုံမတ်တဲ့သူတွေအပေါ်မှာပြစ်မှုကျူးလွန်တယ်လို့သတ်မှတ်တာတွေအပါအဝင်ကိစ္စရဲ့အတော်များများကိုဆက်ပြီးဖြေရှင်းသွားဖို့လိုအပ်တယ်လို့နော်ဝေးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလီးစ်ကလပ်နက်စ်ကပြောပါတယ်။အစအဦးနဲ့နိုင်ငံကလက်သမားအဖွဲ့ရဲ့ဒူဥက္ကဋ္ဌဒီတမာရှက်ဖာကတော့အခုလိုပြောပါတယ်
။ Zusammengefasst Katar bewegt sich sehr viel mehr als Saudi Arabien oder China, die haben uns nämlich bisher immer
ကာတာနိုင်ငံဟာလမ်းကြောင်းမှန်ပေါ်မှာတွားနေပါတယ်။ Saudi Arabia တို့တရုတ်နိုင်ငံတို့ထက်ပိုပြီးတော့လမ်းကြောင်းမှန်ပေါ်မှာရှိနေပြီးအဲ့ဒီနိုင်ငံတွေကတော့ကျွန်တော်တို့ပြောတာတွေကိုမကြားချင်အောင်စောင့်နေပါတယ်။ဒါပေမဲ့ကာတာနိုင်ငံဟာကျွန်တော်တို့ဥရောပကမျှော်မှန်းထားတဲ့အခြေအနေကိုရောက်ဖို့တော့အများကြီးလိုနေပါသေးတယ
်။ကာတာနိုင်ငံဟာရှေ့လယ်ပိုင်းဒေသမှာကမ္ဘာဖလားကိုပထမဆုံးအကြိမ်ကျင်းပတဲ့နိုင်ငံဖြစ်ပါတယ်။ကာတာနိုင်ငံမှာစုစုပေါင်းလူဦးရေ 1.8 သန်းရှိပြီးတော့ဒီထက်ကအများစုဟာရွှေပြောင်းလူသမားတွေနဲ့တခြားနိုင်ငံကလာပြီးအလုပ်လုပ်ကြတဲ့သူတွေဖြစ်ပါတယ်။ကာတာကမ္ဘာဖလားကိုကမ္ဘာတစ်ဝန်းကပြည်သက် 1.2 သန်းလောက်လာကြည့်ဖို့ရှိတာကြောင့်အဲ့လိုကမ္ဘာဖလားကျင်းပတဲ့တလကြာကာလအတွင်းမှာလုံသားအင်အားရဖို့အတွက်ပြည်ပကလုံသမားထောင်ပေါင်းများစွာကိုလည်းယာယီခေါ်ပြီးတော့အလုပ်ခန့်တာတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြပေးကြတာမှာ VOA American သံကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကို data ရင်းမှာဖြစ်ပျက်နေတဲ့ထူးခြားတဲ့ဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့ခြင်းနဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပ
ါ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 62 channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြော်သပတင်းညမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းနိုမီတာ25 40 51အပြင်လှိုင်းလမ်းမီတာ190ကပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတင်ဆက်ပေးမှာတော့အပတ်စဉ်တင်ဆက်နေကြဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဆွေးနွေးခန်းနဲ့ဒေါက်တာတန်ဆော်ရဲ့လူမှုကျန်းမာရေးအစီအစဉ်တွေအပြင်ကိုရန်နိုင်ရဲ့အားကစားခန်းနာမှာဆွေးနွေးတော့
အဆောင်နဲ့စတဲ့နဆတ်တော့ဘောလုံးရပြီကဘာကောင်းဆုံးစုဒါလုံးလို့စုကိုရီယယ်တိုက်စံဗန်ဇီမန်စုကူရရှိတော့ထားတဲ့နစုကူရရှိတော့လို့ကျွန်တော်ထင်တယ
်ရွှေဘောလုံးစုအကြောင်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့ဥကျော်စံတာရဲ့မြန်မာအရေးဆွေးနွေးခန်းကိုတင်ပြပေးပါမယ်ဒေသတစ်ခုလုံးကိုရိုက်ခတ်လာနေတဲ့မြန်မာပြည်ထောင်ကိုအာဆီယံကကင်တွယ်ရခက်နေချိန်မှာမြန်မာကိုအာဆီယံကထုတ်ပြနိုင်မလားဒါမှမဟုတ်မြန်မာကပဲနှုတ်ထွက်နိုင်ပါသလားအာဆီယံနဲ့မြန်မာတီးခြားကင်းကင်းရှင်းရှင်းနေဖို့ဆိုတာကရောဖြစ်နိုင်ပါသလားမြန်မာရေးသုံးသပ်သူ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်နားဆင်နိုင်ပါပြီ
ကျွန်တော်ဒီနေ့ကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနဲ့အာဆီယံအကြားဖြစ်နေတဲ့ပြဿနာပါပဲတကယ်တော့ကျွန်တော်ပထမစဉ်းစားတာကတော့မြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုပြီးတော့စဉ်းစားပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာလည်းပဲမြန်မာကိုထုတ်ပြစ်ခြင်းနဲ့အစိပ်ပိုင်းတချို့ရှိနေတယ်တော့ကျွန်တော်မေးတဲ့မိကွန်းဟာမြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုတာတက်မြန်မာနဲ့အာဆီယံဥစားကွဲတော့မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ပထမဆုံးကတော့မြန်မာဟာအာဆီယံကနှုတ်ထွက်မယ်ဆိုတဲ့သတင်းအနှံတချို့လည်းမြန်မာပြည်တွင်းကနေကြားနေရပါတယ်ဆိုတော့အဲ့ဟာဘလောက်ဖြစ်နိုင်တယ်လဲတကယ်ကထွက်နိုင်ကြဆိုတော့ပထမဆုံးပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာတော့သဘောထားတင်းမာတဲ့သူတွေလည်းရှိပါတယ်အထူးသဖြင့်တော့နိုင်ငံသားဝင်ကြီးဌာနအပိုင်းကသဘောထားတင်းမာတဲ့သူတွေရှိတယ်နောက်တစ်ခါတချို့အကြံပေးနေတဲ့သူတွေလည်းရှိတယ်သူတို့ကကုလသမဂ္ဂနဲ့ပတ်သက်လို့လည်းတင်းနေမှမှဆောင်းပါးကြီးရေးကြတာတွေရှိတယ်အဲ့ဒါအပြင်မှာနောက်တစ်ခါအခုအင်ဒိုနီးရှားကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာရင်ဖိအားတွေပေးလာရင်နှုတ်ထွက်ဖို့ဆိုတော့အသံမျိုးတွေလည်းဖြစ်တယ်ဖြစ်တော့ကျွန်တော်မြင်လာတော့ဟိုဒီအာဆီယံကဘလောက်ပဲအရေးပါသည်ဖြစ်စီမပါသည်ဖြစ်စီပေါ့ကျွန်တော်တို့ရဲ့ဒေသဆိုင်ရာအဖွဲ့ကြီးဖြစ်တော့နှုတ်မထွက်သင့်ဘူးလို့ထင်ပါတယ်နောက်တစ်ခုကကြတော့အခုလောလောဆယ်ကမ္ဘောဒီးယားကပို့ပြီးတော့စာနာမှုပေးနိုင်တယ်ပူနားလည်နိုင်တယ်လို့ယူဆတဲ့အချိန်မှာကမ္ဘောဒီးယားလက်ရှိဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာအခွင့်အောင်းယူသင့်တယ်လို့လည်းထင်ပါတယ်ခင်ဗျအ
ာဆီယံပေါ်မှာသဘောထားယူဆနှစ်မျိုးဖြစ်နေတာပေါ့အဲ့ဒါဘယ်ဘက်ကအာသာနိုင်တယ်ထင်ပါလဲ
ကျွန်တော်ကတော့မြင်တာကဟို realist ပေါ့နော်လက်တွေ့ကြတဲ့အုပ်စုကပဲအနိုင်ရမယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုဒေသဆိုင်ရာကိစ္စတွေလည်းပြစ်ပယ်လို့မရနိုင်ပါဘူးနောက်တစ်ခုကအာဆီယံကကျွန်တော်တို့အသုံးမချဘူးဆိုရင်တော့မှကမ္ဘာကြီးကိုဆက်ဆံမှုနောက်ထပ်တကားပေါ့ဗောဒါပေမဲ့လက်တွေ့အနေထားမှာတော့ဒီစစ်ကောင်စီဥက္ကဋ္ဌကအစည်းအဝေးတွေတက်ခွင့်မရဘူးဗောဆိုတော့ကျန်တဲ့ဝန်ကြီးတွေကတော့သူတို့သက်ဆိုင်ရာအစည်းအဝေးတွေသွားနေကြပါတယ်ဆိုတော့ကျွန်တော်မြင်တာကတော့လက်ရှိပူပေါင်းဆက်ဆံရေးအခြေအနေကိုဆက်ထားတာပဲကောင်းတယ်လို့ထင်ပါတယ
်မြန်မာစစ်တပ်ကတခါတုန်းကလည်းပဲစေအုပ်ချုပ်ရေးကာလတုန်းကလည်းပဲနှစ်ပေါင်းများစွာအာဆီယံထဲမှာမဝင်ပဲနေခဲ့တာပဲ98မှကြာစားတော့မှဝင်တယ်အဲ့ဒီမှာလည်းပဲအာဆီယံဘက်ကလက်ခံတာကလည်းအဓိကစဉ်းစားချက်တစ်ခုပေါ့လေသူတို့ကလက်မခံရင်တရုတ်ရင်ခွင်ထဲကိုပိုရောက်သွားမယ်ဆိုတဲ့စဉ်းစားချက်နဲ့မြန်မာကိုအာဆီယံထဲမှာဆွဲထည့်ထားဖို့လိုတယ်လို့တွေးခဲ့ကြတယ်လို့တချို့တွေးရပါတယ်ဆိုတော့အခုကမြန်မာနိုင်ငံဟာအာဆီယံကနှုတ်ထွက်မယ်ဆိုရင်သူကတရုတ်ဘက်ကိုပိုရောက်သွားနိုင်လားတရုတ်ကိုပိုအကူနိုင်လို့လားဥက္ကမအာဆီယံထွက်အောင်သူကနိုင်ငံတကာအခင်းကျင်းမှာ
ဟုတ်ကဲ့အခုချိန်မှာတော့ကြည့်ရတာလေဟိုတရုတ်ထက်စာရင်ရုရှားနဲ့ပိုပြီးတော့ဆက်ဆံရေးနှီးကျင်တဲ့ပုံမျိုးတော့ဖြစ်တယ်ကျွန်တော်ထင်ပါတယ်နော်ဟိုအာဆီယံဘက်အပိုင်းကိုကြည့်ရခါကျတော့အာဆီယံမှာကျွန်တော်တို့ဟို community တို့ခေါ်တဲ့အစိုက်ဝန်းတွေရှိပါတယ် economic community နောက်တစ်ခါကျွန်တော်တို့ဒီ security community နောက်တစ်ခါ social ပေါ့စသဖြင့်ရှိတဲ့ခါကျတော့အဲ့ဒီအစည်းအဝေးတွေမှာတော့အခုချိန်ထိတက်တက်ကြွကြွလှုပ်ရှားနေတော့တွေ့ပါတယ်။ဒါပေမဲ့နောက်တစ်ခါ RCEP လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးဆိုင်ရာ ဒီပူပေါင်းဆောင်ရွက်မှုပေါ့နော်ဒါတိုင်းလည်းရှိရခါကျတော့ကျွန်တော်မြင်တဲ့တုတ်ထွက်မယ်ဆိုရင်ကျွန်တော်တို့အတွက်အခွင့်အရေးနင့်နာစရာတွေအများကြီးအကြောင်းရှိတယ်လို့ထင်ပါတယ
်ဆိုနှုတ်မထွက်ရင်မြန်မာကအာဆီယံရဲ့ဖြစ်စီကျင်တာကိုလုံးဝလက်မခံဘူးခေါင်းမာမာနဲ့တင်းခံနေရဆိုတော့ဘယ်လိုဆက်သွားကြမလဲအာဆီယံဘက်ကဘယ်လိုစဉ်းစားလာမလဲရော
အာဆီယံကိုနိုင်ကလည်း never united ဘောနော်ဘယ်ခါကမှစီးလုံးညီညွတ်မှုမရှိပါဘူးဆိုတော့အဲ့တော့အာဆီယံထဲမှာဟိုမြန်မာကိုနဲ့သင်းမြတ်ပြီးတော့ပူးပေါင်းလုပ်ချင်တဲ့အုပ်စုတွေရှိပါတယ်ကမ်ဘောဒီးယားတို့ထိုင်းတို့ဗီယက်နမ်တို့ကဒီထဲပါပါလိမ့်မယ်အဲသဘောထားတင်းမာတာအဓိကအဖြစ်တော့မလေးရှားကပါတယ်စင်ကာပူလည်းတစ်ခါတလေဝေဖန်တာတွေရှိပါတယ်အင်ဒိုနီးရှားလည်းဟိုသေချာတော့မပြောနိုင်ဘူးခင်ဗျအဲ့တော့အဲ့လိုအနေထားမှာဒီအာဆီယံထဲမှာဟိုကမြန်မာကိုဘယ်လိုလုပ်ရမလဲဆိုတာညှိနှိုင်းလို့မရတဲ့အခြေအနေမျိုးရှိပါတယ်။အဲ့တော့နောက်တစ်ခါပြဿနာကလည်းဒီအမေရိကန်ပေါ့နော်။အမေရိကန်ကဒီအာဆီယံကိုအဆုံးချပြီးတော့ဘာခေါမလဲမြန်မာကိုဖိအားပေးတဲ့စာရင်သူကတရုတ်ကိုပို့ပြီးတော့ geopolitics ပေါ့ကျွန်တော်တို့ပထဝီနိုင်ငံကြီးကစားတဲ့သဘောမျိုးပါတော့အာဆီယံထဲမှာလည်းဘယ်တော့မှဟိုကျွန်တော်တို့ညီညွတ်တဲ့သဘောထားမျိုးရလာဖို့ကခက်တယ်လို့ထင်ပါတယ်ခင်ဗျ။အဲ့တော့ကျွန်တော်မြင်တော့ဒီတိုင်းပဲဆက်သွားနေအောင်လို့ထင်ပါတယ်။
ကျောဆုံးသက်ကြတယ်လောရုံကပဲပမခစီတင်နေရတဲ့ဆောင်းပါးတစ်ခုကိုကျွန်တော်ဖတ်ရတယ်အာဆီယံဟာအရင်ကအာဆီယံမျိုးမဟုတ်တော့ဘူးခုနပြောတဲ့ community လည်းပဲအလုံးညီညွတ်တဲ့ community ဖြစ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးမြန်မာကိစ္စမှာလည်းသူတို့ပြဿနာသဘောထားကွဲကြတယ်နောက်ထပ် Ukraine ကိစ္စမှာလည်းပဲသူတို့သဘောထားကွဲကြတယ်အဲ့လိုသဘောထားကွဲတဲ့ကိစ္စတွေအများကြီးရှိလာတော့အာဆီယံကို၌ကလည်းပဲအဲ့လိုတပေါင်းတစည်းရဲ့လုပ်ဖို့ဆိုတာတဲ့အုပ်စုလိုက်စုစည်းနေသူလုံးကဖြစ်မယ်ဒါမှမဟုတ်ရင်အာဆီယံဟာပြဿနာတစ်ခုထဲမှာထစ်နေပြီးတော့ရှင်းမတွေ့နိုင်ပဲဖြစ်မယ်လို့လည်းသုံးသပ်ပါတယ်။အဲ့ဒါကောင်စလင်းရဲ့ဖမ်းမိတယ်မယ်ဘယ်လိုသဘောပါလဲ
။ဟုတ်ပါတယ်။ဟုတ်ပါတယ်။ဟိုသူဆွေးနွေးတဲ့အချက်ကတော့ကျွန်တော်ထင်တာမှန်မယ်လို့ထင်ပါတယ်။ဒီနေ့ဟိုကမ္ဘာခင်းချင်းမှာလည်းကျွန်တော်တို့ဟိုပထဝီနိုင်ငံကြီးတင်းမာမှုတွေရှိရဲတခြားအခြေအနေတွေမှာဖြစ်တော့အာဆီယံထဲမှာလည်းဒီကိစ္စတွေပေါ်မှာအများအားသဘောထားတညီလေးရအောင်ခတ်ပါတယ်။
နောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံကြီးဝါရပေါ်လေဟိုမိုးကြုံနေဝင်အနာသိမ့်ပြီးကြတာတိုင်းပြည်ဟာ isolation ပေါ့နိုင်ငံတကာနဲ့ဝင်ဆက်ဖို့သူတို့အများကြီးဆောင်ကျင်ခဲ့တယ်ဘယ်မလိုက်ဝါရကိုတိတိကျကျကျင့်သုံးခဲ့တယ်သူတို့ဟာလွတ်လပ်လပ်သိမ့်နေကျင်တယ်ဘယ်မလိုက်ကတော့နှုတ်ထွက်ခဲ့တာပဲဘယ်မလိုက်အဖွဲ့ဟာနည်းနည်းတစ်ဖက်ရင်းသွားပြီဆိုပြီးတော့ကျူဝါမှာလုတ်တဲ့အချိန်မှာနှုတ်ထွက်ခဲ့တယ်ထင်ပါတယ်ဆိုတော့အခုနောက်ပိုင်း69မတိုင်ခင်ပဝန်းညမှာတော့သူတို့ဟာ isolation policy တဲ့ insulation policy နိုင်ငံတကာအစိုင်းအဝိုင်းကြားထဲမှာဝင်ပြီးအကာအကွယ်လိုချင်တဲ့သဘောမျိုးတွေးခဲ့ရပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အာဆီယံနဲ့ဆက်ဆံရေးတည်မှလာတဲ့အခါကျတော့သူရဲ့နိုင်ငံကြီးဝါရကခုန isolation ပြန်သွားမှလာသီးခြားအထူးကြနေဖို့များပြန်ပြီးစဉ်းစားလာနိုင်ကြလားအဲ့ဒါလည်းကျွန်တော်တွေးမိရဲ
့ဟုတ်ကဲ့ဟိုခုနဥကြောင့်သာပြောသလိုဆိုရင်ကျွန်တော်ထင်တာတော့ insulation ပေါ့နော်ရုရှားနဲ့နှိကအောင်နေပြီးတော့အကာအကွယ်ယူချင်တဲ့သဘောမျိုးလည်းရှိနိုင်ပါတယ်နော်အခုဖြစ်နေတဲ့ရေနံလောင်စာအခက်အခဲနောက်တစ်ခါကျွန်တော်တို့ကြံတဲ့ဖိအားတွေပေါ်မှာသူတို့သက်သာရသက်သာကြောင်းပေါ့နော်အဲ့တော့တရုတ်နိုင်ငံဘက်ကကြတော့လက်ရှိဒီစစ်ကောင်စီကသိမ့်နီးတဲ့အနေအထားမျိုးတော့ကျွန်တော်တို့မတွေ့ဘူးပေါ့အဲ့ဒါအဲ့လိုအနေအထားမှာတော့ကျွန်တော်မြင်တာ normalization ပေါ့ပုံမှန်ဖြစ်ရေးကိုပြန်သွားတဲ့လို့ထင်ပါတယ်ဥသိမ်းစိတ်ကာလာတော့လည်းသူတို့အစိုးရပတ်တက်လာပြီးတဲ့နောက်မှာ normalization ဆိုပြီးတော့အနောက်နိုင်ငံတွေနဲ့ပြည်လည်အောင်လုပ်တဲ့ကိစ္စတွေဆိုတော့ဒါတွေကကျွန်တော်ထင်တဲ့ဟိုကျွန်တော်တို့နိုင်ငံရဲ့အနာဂတ်ရောစီးပွားရေးရောကျန်တဲ့အကျိုးစီးပွားတွေအတွက်ပါအရေးကြီးတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အင်ရာဖြစ်သင့်တာတွေပေါ့တကယ်တော့လက်တွေ့မှာရောတကယ်ရှိသေးနိုင်ရမလားဤတော့အာဆီယံကရောအလျှော့ပေးမလားသူတို့ရဲ့မူငါချက်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့စစ်ကောင်စီကအရင်ဆွေးမယ်ထင်ပါတယ်ဆိုတော့အဲ့ဒါကိုလိုက်ပြောမလားနောက်အစစ်ကောင်စီကမကြခင်လှုပ်လာမယ်ဆိုတော့ရွေးကောက်ပွဲကိုအာဆီယံကအစီအမပြုထောက်ခံပါမလားအဲ့ဒါလည်းစဉ်းစားကြရရှိတယ်တကယ်လို့အဲ့ဒီဟာတွေကိုလက်မခံခဲ့ဘူးဆိုရင်တော့ဘယ်လိုရှိတိုးကြမလဲဤတော့
ကျွန်တော်ထင်တာပေါ့နော်ကျွန်တော်ထင်တာကအာဆီယံကလက်ရှိ consensus ကြားချက်ကိုပြန်ပြီးတော့ revise လုပ်တာမျိုးပြန်လဲပြင်ဆင်ချော့တာမျိုးပေါ့ဒါမျိုးလည်းဖြစ်နိုင်တယ်ထင်ပါတယ်ဆိုတော့တစ်ဖက်မှာကြတော့လေဒေါ်အောင်ဆန်းစုကြည်နဲ့အခုချိန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ်နဲ့ပြတွေ့လို့ရှိရင်ဒါကကျွန်တော်ထင်တယ်အခွင့်ကောင်းလို့ထင်တယ်။နော်ဒေါ်ဆန်းစုကြည်ရဲ့ကတ်ကအခုချိန်ကြီးကအရေးပါနေတော့လို့ယူဆပါတယ်။နောက်တစ်ခုကကျတော့ဒီလိုပြတွေ့ခြင်းအဖြစ်တစ်ဖက်မှာနိုင်ငံတကာဖိအားတွေယော့သွားနိုင်တယ်လို့တစ်ဖက်မှာလည်းကျွန်တော်တို့လာမယ့်ရွေးကောက်ပွဲကိစ္စကိုထောက်ခံမှုအခြေအနေတွေကအများကြီးဖြစ်လာနိုင်တယ
်။ဆိုအာဆီယံဖက်ကရောဘာလျှော့ပေးနိုင်မလဲ။အပြင်ကကမ်ဘောဒီးယားပေါ့အခုသာသူကတော့ စကရစကူ၌ကလည်းပဲတိတ်မထူးဘူးလို့လူတွေကပြောနေကြတော့သူကတော့ဖြစ်နိုင်တယ်ပေါ့လေစစ်ကောင်စီကသူတို့လက်ခံနေတဲ့သင်းမြောင်သူတို့နီးမျိုးစုံကျူးစားခြင်းဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာအဲ့ဒီသဘောမျိုးထားနိုင်မှာမလား
ဟိုကျွန်တော်မြင်လာတော့အာဆီယံဘက်ကအပြုသဘောနဲ့ဟိုချင်းကတ်တဲ့ပုံစံမျိုးတွေလည်းပြန်ပြီးတော့ဟိုစဉ်းစားကောင်းစဉ်းစားလာနိုင်ပါတယ်နောက်တစ်ခုကအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လို့ရှိရင်ဘယ်လို position မျိုးယူမယ်ပေါ့နော်ဘယ်လိုရည်တည်ချက်မျိုးလုပ်မယ်ဆိုတာတော့ပြောဖို့ခက်သေးတဲ့အနေထားပါပဲဆိုတော့အဲ့တော့ကျွန်တော်မြင်လာတော့ဒေသတွေမှာကျွန်တော်တို့နိုင်ငံအခြေအနေကတော့a lost cause ပေါ့နော်နိုင်ငံတွေတော်တော်များများကဟိုစိတ်ပြက်လက်ပြက်အနေထားလည်းရှိပါတယ်တော့တစ်ဖက်မှာကြတော့လည်းဟိုမဖြစ်သာလို့ဆက်ဆံနေရတဲ့ပုံစံမျိုးလည်းရှိပါတယ်ဆိုတော့ဒီလိုပဲအကြတဲ့နဲ့ဆက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့အဆိုးဆုံးဖြစ်လာပြီးမြန်မာနိုင်ငံဟာအာဆီယံပြင်ပကိုကြောက်သွားတဲ့ဆိုစီတိုင်းအာဆီယံနိုင်ငံတွေဟာမြန်မာနဲ့တိတိဆက်ဆံမှုမလုပ်ခင်းနဲ့ဘယ်ဖြစ်မလဲမြန်မာနိုင်ငံရဲ့ပြဿနာကဒေသကိုရိုက်ခတ်နေတာတို့ဘာလို့အများကြီးပေါ်တယ်တခါစီးပွားရေးကိစ္စအဲ့လိုကိစ္စတွေရှိနေတော့အာဆီယံကနဲ့မြန်မာနဲ့လုံးဝမခေါ်မပြောနေလို့ဖြစ်ပါမလားဗျာတကယ်လို့အာဆီယံအဖွဲ့ဝင်မဟုတ်သည့်တိုင်အောင်နောက်ဆုံးအဆိုးဆုံးစဉ်းစားကြည့်ရပါလိမ့်ဘယ်လိုဆက်သွားနိုင်မလဲ
ဟုတ်ကဲ့ဟုတ်ကဲ့အကျွန်တော်မြင်လာတော့အာဆီယံကမြန်မာကိုထုတ်ပြဖို့ဆိုတာတော်တော်မဖြစ်နိုင်ပါဘူးနော်မြန်မာဘက်ကနှုတ်ထွက်တယ်ဆိုရင်တော့အတော်မိုက်မဲရကြတဲ့လုံးရပဲဖြစ်ပါလိမ့်မယ်နော်တကယ်လို့အဆိုးဆုံးအခြေအနေဖြစ်ခဲ့တော့မှကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ဆက်ဆံရေးလိုပါတယ်တကားပိတ်ပြီးတော့ဒီ isolation နေလို့မရပါဘူးဆိုတော့ဒီကြားထဲမှာတချို့ပူးပေါင်းဆောင်ရွက်မှုတွေရှိတယ် GMS တို့ကျွန်တော်တို့လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေရှိပါတယ်ဒါပေမဲ့ဒါကလည်းကျွန်တော်ထင်တယ်လုံလောက်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုဖြည့်ဆွဲမေးချင်တာကအခု
လို့ထင်ပါ
တယ် NGO ကိုအလေးနဲ့ထားဆက်ဆံနေတဲ့အာဆီယံနိုင်ငံတို့ကျွေးသဘောထားတွေ့ရပါတယ်ဆိုတော့ ICJ ကိစ္စမှာလည်းပဲမြန်မာနိုင်ငံကိုကိုယ်စားပြုဖို့ကိစ္စစစ်ကောင်စီနဲ့အပြိုင်NUG ကလည်းကြိုးစားခဲ့တာတွေ့ရပါတယ်ဆိုတော့အခုအာဆီယံနဲ့စစ်ကောင်စီဆက်ဆံရေးမပြေလည်တဲ့အခါမှာရော NUG ရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာနိုင်လဲထင်ပါလဲ
လက်ရှိအနေထားတော့ဟိုကျွန်တော်ပြောဖို့ခက်ပါတယ်ဒါပေမဲ့ဟိုလက်ရှိအနေထားထိကတော့ဒီ NUG ကို alternative for အခြားရွေးချယ်စရာအစားထိုးစရာအစိုးရတရားလို့ကျွန်တော်ထင်တယ်မြင်လာတော့အားနည်းသေးတယ်
အာဆီယံရဲ့အခက်အခဲတွေနဲ့မြန်မာအခြေတဲ့နဲ့ပတ်သက်ပြီးတော့ ISP မြန်မာအဖွဲ့ကဥအောင်သူငိမ့်နဲ့ဥကျော်ဇန်တာဆွေးနွေးတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ပါအခုတကတော့ပြည်သူ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဥဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ
၄ဆက်ဆက်ရာကနေတစ်ဆင့်ကုဆက်တဲ့ယောဂတွေထဲမှာယောဂအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်နေတာပါပျောက်ကင်းအောင်ကုသလို့မရတဲ့ယောဂတွေလည်းရှိပေမဲ့ယောဂအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါနဲ့ကလာသားယောဂဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကခုလို့ရှင်းပြပါပါတယ
်လိမ္မာဆိုင်ကုဆက်ယောဂတွေအများသောအဖြစ်တော့ကုသလို့ပျောက်ကင်းမှာတချို့ယောဂတွေဆိုရင်တော့လေကုသရတာကြာတာပေါ့ကြာရင်ကုရတာမျိုးရှိပါဥပမာဆိုလို့ရှိရင်စီးပူညောင်းကြကနောယောဂလိုမျိုးနောက်ကလာမိုက်ဒီယာလို့ခေါ်တဲ့ကလာမိုက်ဒီယာထရဂိုမက်တစ်စပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာခြိလိုက်လို့ရှိရင်ပြီထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအရည်ကြီးလေးထွက်တယ်အဲဆိုလို့ရှိရင်ကနော or ကလာမိုက်ဒီယာအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောဘပျောက်ကင်းနိုင်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကုဆက်ယောဂတွေမှာ HIV ကုဆက်ရတာဒါ HIV ပိုးကုဆက်ခံထားလို့ရှိရင်သူကချက်ချင်းမပျောက်နိုင်နှိရှည်လာများဆရာတို့ကအမြဲတမ်းဆေးအကြိုက်ကုရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလေကုဆက်ကုဆက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုသာမကသူ့ရဲ့လိန်ဆက်ဆံဘက်ကိုပါအထူးတကားကုသပေးဖို့လိုအပ်တာပါလိန်ဆက်ဆံဘက်ကနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂတွေကကုသလို့လွယ်ကူတယ်ပျောက်ကင်းတယ်ဆိုပေမဲ့ ကုသတဲ့နီးရမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံနဲ့ဒီယောဂကုသမှုကပြီးပသွားလို့ညာသားဖြစ်ပါရေလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေပညာပေးတာတွေလောက်ရတယ်နောက်ဟဲ့ education ကျမ်းမာရေးပညာပေးတာတွေလောက်ရနောက်တစ်ခုကအဲ့ဒါတွေလုံနိုင်မှုအတွက်ဆိုလို့ရှိရင်ဒီလိမ်မှုဆိုင်ရဲ့ကုသယောဂဆိုတာက sexual partner ရှိတယ်ပါတနာမှာဒီကုသယောဂရှိနေတဲ့ခါတော့သူ့ကိုကအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်တော်ဘက်ကပါ sexual partner ကိုပါကုမရတချို့ကြတဲ့အိမ်ကြောင်မကြသေးပဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပြောင်းလဲနိုင်တဲ့လိင်္ဂတဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြုံရလေးရှိပါတယ်ဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကူဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပြောက်ခင်းသေးတာလားဆေးရင်ပါနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါရစေ။
အဲ့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်ရှိရင်ကုသလို့ပျောက်ပြီးသားဒါပြန်ပြီးတော့ကူးဆက်ခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပျောက်သွားတယ်ဒါပေမဲ့မျိုးသမီးမှကူးဆက်ခံတာလည်းမသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကူးဆက်ခံအဲ့တော့ reinfection လာနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကရှင်းရှင်းလင်းလင်းသိဖို့ဆိုရင်ဆေးကုတဲ့နေရာမှာဆရာတို့ counseling consultation partner notificationဆိုတဲ့အဆင့်နေလေစိတ်ရှည်လဲရှည်နေတေချာရှင်းပြရရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ်မှုဆိုင်ရာကိစ္စတွေမှာပွန့်ပွန့်လင်းလင်းဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တဲ့ကုသလို့ပြောတယ်
လင်္ကာတဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လေးဆက်ဆက်မက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လေးဆက်ဆက်မက်ကပါစစ်စစ်ကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုရဲ့လူလူနဲ့ကျန်းမာရေးကဏ္ဍအောင်နောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နားဆင်နေပါတယ် VOA American တန်ရဲ့ချက်တပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေရတာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုတော့ကျသပရင်းနေ့ရဲ့အပတ်စဉ်ကဏ္ဍတွေရနောက်ဆုံးတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုနားဆင်ကြမှာပါ။ဒီတစ်ပတ်အားကစားကဏ္ဍမှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကနေချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုချီးမြှင့်ပွဲအခမ်းအနားနဲ့2023ခုနှစ်အရှဖလားဘောလုံးဖွဲအတွက်အင်ရှင်အစ်စ်ရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ကြည့်ရှုနားဆင်နိုင်ပါပြီ
နောက်နောက်ဆက်နှစ်ခုနှစ်အတွက်ဘယ်လန်ဒေါ်ရွှေဘောလုံးစုကပြင်သစ်နဲ့ရီယယ်မက်ဒရစ်တိုက်စစ်မှုကာရွန်ဘန်ဇီးမားကရရှိသွားခဲ့ပါတယ်ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုချီးမြှင့်ပွဲခန်းနာကိုအော်ရိုဘာ19ရက်နေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပခဲ့တာပါဒီနေ့မှာတော့ဘန်ဇီးမားကမာနေနဲ့ဒဘရိုင်းနာတို့ကိုကြော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပြီးတော့ဒါဟာဘန်ဇီးမားအတွက်တော့ရွှေဘောလုံးစုကိုပထမဆုံးအကြိမ်ရတာလည်းဖြစ်ပါတယ်ဘန်ဇီးမားဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်းရီယယ်မက်ဒရစ်အသင်းကိုယူရိုပါချန်ပီယံစ်လိဂ်နဲ့စပိန်လာလီဂါဖလားနှလုံးရအောင်လှုပ်တဲ့နေရာမှာအဓိကကျတဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့ဘောလုံးရာသီအတွင်းChampions League မှာ15ခုအပါဝင် Real Madrid အတွက်သူက44ခုသွင်းပေးခဲ့ပြီးတော့အကောင်းဆုံးခြေစွမ်းပြနိုင်ခဲ့တာကြောင့်အခုလိုရွှေဘောလုံးစုရရှိခဲ့ရတာလည်းဖြစ်ပါတယ်။ ဘယ်နီမာဟာအသက်34နှစ်မှဒီဆုကိုရတာကြောင့်1956ခုနှစ်ကအင်္ဂလန်ကဆာစတန်လီမက်သျူးနောက်ပိုင်းဒီဆုကိုရတဲ့သူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ
် Il méritait je crois que sur la saison ou les dernières saisons qu'il vient de réaliser il méritait cette récompense
ဘန်ဇီမာရတဲ့မှာလေသူ့အနေနဲ့မနှစ်ကအပါဝင်ပြီးခဲ့တဲ့ဘောလုံးရာသီအနည်းငယ်အတွင်းသူကစားခဲ့တာအတွက်ဒီဆုကိုရတဲ့နယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်သူကမိသားစုကိုလည်းဦးစားပေးတဲ့လူတစ်ယောက်ဆိုတာတွေ့နိုင်ပြီးတော့သူ့ကိုကူညီခဲ့တဲ့သူတွေကိုလည်းကျေးဇူးမမေ့ပဲကျေးဇူးတင်ကြောင်းပြောခဲ့ပြီးဒါကတကယ်ကိုကောင်းပါတယ
်မင်းမကူလို့ရွှေဘော်လုံးစုရတာနဲ့ပတ်သက်ပြီးတော့ Soccer Follow Journal Editor ချုပ်ကိုကျော်ကျော်မျိုးရံကတော့
အဆောင်နဲ့စတဲ့နဆတ်တော့ဘော်လုံးရပြီးကမ္ဘာကောင်းဆုံးစုဘယ်လိုလဲစုကိုရီယယ်တိုက်စံဘန်ဇီမာစခုရရှိသွားတာထားတဲ့နာစခုရရှိသွားတယ်လို့ကျွန်တော်ထင်တယ်အသက်34နှစ်အရွယ်မှာ44ခုတရာဒီလုံး44ခုတွင်းနိုင်တယ်ဆိုတဲ့ခြေစွမ်းမျိုးကအဲရှောင်းပါသလိုဘန်ဇီမာရဲ့တကယ်ရဲ့ရာဒီတွင်းကိုရရီယယ်မက်ဒရစ်လာလီဂါနဲ့ချန်ပီယံလိဖလာရရှိဖို့အတွက်အများကြီးအထောက်အကူပြုခဲ့ပါတယ်ဒါကြောင့်ကျွန်တော်ကတော့ဟိုဒီဆုတဲ့အထိုက်တန်ဆုံးကဘန်ဇီမာလို့ပဲထင်ပါတယ်
မျိုးသမီးတွေဘက်မှာတော့စပိန်နဲ့ဘာစီလိုနာတိုက်စင်မှုအလက်ဆေးယားပူတဲလက်စ်ကရသွားခဲ့ပြီးတော့ဒါဟာပူတဲလက်စ်အတွက်တော့ဘယ်လွန်ဒေါ်ဆုကိုနည်းနည်းသရိုက်ရရှိတာလည်းဖြစ်ပါတယ်။အင်္ဂလန်နဲ့အာစနယ်တိုက်စင်မှုဘက်မစ်ကဒုတိယနဲ့ဩစတြေးလျနဲ့ချဲလ်စီတိုက်စင်မှုဆမ်ကာရိုကဒီနှစ်မှာတတိယရခဲ့ကြပါတယ်။အခုနှစ်အတွက်အကောင်းဆုံးလူငယ်ကစားသမားဆုကိုတော့ဘာစီလိုနာနဲ့စပိန်ကွင်းလယ်လူဂါဘီကရသွားပြီးတော့အကောင်းဆုံးကုသမားဆုရာရှင်ဆုကိုတော့Real Madrid ကိုယ်စားလှယ်တီဘိုကိုထွားကရသွားခဲ့ပါတယ်။အကောင်းဆုံးရှင်းလင်းတိုက်စစ်မှုစုဂတ်မူလာစုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Bayern Munich နဲ့ Poland အတွက်58ဂိုးသွင်းပေးခဲ့ပြီးတော့အခုလောလောဆယ် Barcelona မှာကစားနေတဲ့ Bayern တိုက်စစ်မှုဟောင်း Robert Lewandowski ကရသွားပါတယ်။ဒါပြင်စီနီဂေါတိုက်စစ်မှုမာနေကတော့သူ့ရဲ့လူမှုရေးပရိုက်တာလုပ်ငန်းတွေအတွက်ဒီနေ့မှာပထမဆုံးချီးမြှင့်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာစု Socrates စုကိုရရှိသွားခဲ့ပါတယ်။ဒီနေ့မှာထူးခြားတာတစ်ခုကတော့ရွှေဘော်လုံးစုကိုလွန်ခဲ့တဲ့73ချိန်မှာ72ချိန်ရခဲ့တဲ့မက်ဆီနဲ့ရိုနယ်ဒိုတို့နှစ်ယောက်စလုံးနောက်ဆုံးစကားတင်3ဦးစင်းတဲ့ကိုတယောက်မှမပါခဲ့ပဲရိုနယ်ဒိုကတော့အဆင့်20ချိတ်ခဲ့ပြီးတော့မက်ဆီကတော့ပနာမလူ30စင်းတဲ့မှာကိုမပါခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီလိုရောပါဘက်ကဘောလုံးပွဲတွေပေါ်မှာတော့စပိန်မှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့တွေ့ခဲ့ကြပြီးတော့ Real Madrid အသင်းက3ဂိုးတကိုးနဲ့နိုင်ပြီးတော့အမှတ်ပေးစရာထိပ်ကိုတက်သွားခဲ့ပါတယ်။ Real ကဘန်ဇီမာနဲ့ Valverde တို့နှစ်ယောက်ကပထမပိုင်းမှာ2ဂိုးသွင်းပြီးတော့ Barcelona က Ferran Torres က82မိနစ်မှာတကိုးပြန်ချေခဲ့ပေမဲ့ Real ကမိနစ်90မှာ Penalty ရလို့နောက်ဆုံးမှာ3ဂိုးတကိုးနဲ့နိုင်သွားပါတယ်။ Penalty ကအငင်းပွားစရာကောင်းပေမဲ့ Real အသင်းထိုက်ထိုက်တန်တန်နိုင်ခဲ့တယ်လို့ပဲပြောရမှာဖြစ်ပါတယ်။ Real နီးပြအန်ချယ်လော့တီကတော့ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Yo creo que hemos sido la llave del partido ha sido la primera parte donde hemos sido mejores, más contundente, más efectivo.
ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းလို့ထင်ပါတယ်။အဲ့ဒီမှာကျွန်တော်တို့ထိထိရောက်ရောက်နဲ့ကောင်းကောင်းကစားနိုင်ခဲ့ပါတယ်။သူတို့ကကျွန်တော်တို့ကိုဖိပြီးဘောလုံးကကျွန်တော်တို့ဘက်အချမ်းရောက်တဲ့အခါဒီမှာလဲတသင်းလုံးစုစုစည်းစည်းနဲ့ကစားနိုင်ခဲ့လို့ကျွန်တော်တို့ခန့်စစ်ကောင်းကောင်းကစားနိုင်ခဲ့ပါတယ်
။ Bien, preocupados que no más está al nuestro nivel.
ဘာလို့နာနေပြရှာဗီကတော့သူတို့ပုံမှန်ခြေစမ်းမှုမရတဲ့ပုံမှာစိုးရင်ပြီးကြောင်းပထမဂိုးမျိုးမပေးရတဲ့ပဲဖောင်းဖြစ်အောင်လုပ်ခဲ့တင်ကြောင်းနဲ့ Real တံပြန်တိုက်စစ်တွေကကူရသွားတာဖြစ်ပြီးတော့ဒီပွဲရှုံးတဲ့အတွက်စိတ်ပြတ်တယ်လို့ပြောလိုက်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဖတ်မှာတော့ဒီတစ်ပတ်မှာဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိသေးတဲ့ချန်ပီယံမန်စီးတီးအသင်းရှုံးသွားပါတယ်။ဒီနေ့ကနေ့ကလီဗာပူးနဲ့မန်စီးတီးတို့အန်ဖီမှာကစားခဲ့ကြတာမှာလီဗာပူးကတကူးကိုမရှိနဲ့နိုင်တာကြောင့်မန်စီးတီးအသင်းဟာပထမဆုံးအချိန်ရှုံးပွဲနဲ့တွေ့သွားပါတယ်။လီဗာပူးအတွက်အနိုင်ဂိုးကိုတော့ဆာလာကသွင်းခဲ့တာပါ။ဒီပွဲမှာမန်စီးတီးကတကူးအရင်သွင်းခဲ့ပေမဲ့ VAR ကပြစ်ဒဏ်ဘောလို့သတ်မှတ်တာကြောင့်မန်စီးတီးဂိုးမရပဲမန်စီးတီးနီးပြဂွာဒီယိုလာကတော့ဒီဆုံးဖြတ်ချက်ပေါ်မှာအတော်လေးကိုဒေါသထွက်ခဲ့ပြီးတော့ဒိုင်လူကြီးကိုလည်းပြစ်တင်လိုက်ပါတယ်ဒီတစ်ပတ်မန်စီးတီးအသင်းကရှုံးသွားတဲ့အချိန်မှာအာဆနယ်ကလီးဒ်ယူနိုက်တက်ကိုတကိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အခုဆိုရင်အာဆနယ်ဟာလေးမှတ်အသာနဲ့ရယာထိတ်ကဦးဆောင်နေပါတယ်ခင်ဗျာ 2023ခုနှစ်အာရှဖလားဘောလုံးပွဲတွေကိုတော့ကာတာနိုင်ငံမှာကျင်းပသွားမယ်လို့အာရှဘောလုံးဖွဲ့ချုပ် AFC ကအော်တိုဘာ18ရက်နေ့ကထင်ရှားလိုက်ပါတယ်။ငကူကတော့ဒီပြိုင်ပွဲကိုတရုတ်နိုင်ငံမှာကျင်းပဖို့ရွေးချယ်ထားတာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ကိုဗစ်လုံးဝကင်းရှင်းရေးမူဝါဒကြောင့်သူတို့ကအင်ရှင်ဖြစ်ကျင်းပခွင့်ရတာကိုစွန့်လွတ်လိုက်ပြီးတော့ပြန်ရွေးချယ်တာမှာတော့ကာတာကတောင်ကိုရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအနိုင်ရပြီးတော့အင်ရှင်ဖြစ်ခွင့်ရသွားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာဖလားလိုပဲဒီပြိုင်ပွဲကိုလည်းအပူဓာန်ရှောင်နိုင်အောင်2023ခုနှစ်နှစ်လယ်အစား2024အစောပိုင်းကိုပြောင်းပြီးတော့ကျင်းပသွားဖို့အခြေအနေလည်းရှိနေပါတယ်ခင်ဗျာ။ဘောဘောလုံးတမိုင်းမှာဘောလုံးဝဲအတွက်အဆိုအဆုံးလူတေဆုံးမှုတွေတဲကတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကလူတရာကျော်တေဆုံးတဲ့ဖြစ်ရရဲ့အဓိကအကြောင်းရင်းကတော့မြေယူဘုံကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးအဖွဲ့ကတွေးရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားလုံခြုံရေးဝန်ကြီးကအောက်တိုဘာ14ရက်နေ့မှာပြောလိုက်ပါတယ
်ဘာဟာယာန်ကဘရဘာဟာယာန် atau racun pada gas itu sekarang
မြေယူဘုံထဲမှာတုံးချတဲ့အစိမ့်ငွေတွေကဘယ်လောက်ပြင်းထန်တယ်လဲဆိုတာကိုအမျိုးသားသုတေသနဌာနမှဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်ဒါပေမဲ့လည်းဘလို့ရလဘဲဖြစ်ဖြစ်အခုလိုလူအများအများသေရတာရဲ့အဓိကအကြောင်းကတော့ရဲ့ရေယိုဘုံတုံးတာကြောင့်ဖြစ်တယ်ဆိုတာကတော့ဘလို့မှအငင်းပွားလို့မရပါဘူး
။ဒါပြင်ဘောလုံးပွဲတွေမှာမျက်ရည်ကိုဘုံမတုံးရဘူးဆိုတာကိုအဲ့မှာတာဝန်ကျတဲ့လုံခြုံရေးတွေမသိခဲ့သလိုမျက်ရည်ဘုံတွေကိုလည်းအလုံးအကျွတ်အသုံးပြုခဲ့တယ်လို့သုံးသပ်စစ်ဆေးအဖွဲ့ကပြောကြားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပတ်စံတင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာပါ VOE ကနေထုတ်လွှင့်နေတဲ့တနအိဇာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီမှာလိုင်းနိုမီတာ20 25နဲ့32တို့ကနေလည်းပြန်လည်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOE American တာထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းလဲဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ရီထက်ကပြောပြပေးမှာပါ
ရန်ကုန်ကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်နားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဗုဒ္ဓနှစ်ကဘုံနှလုံးဆင်ပေါက်ကွဲခဲ့ကြောင်းမျက်မြင်တို့ကပြောပါတယ်အချင်းထောင်ပါဆယ်ထုတ်လက်ခံတဲ့အဆောက်အုံအတွင်းနဲ့အပြင်မှာပါဆယ်ထုတ်တဲ့အတွင်းမိုင်းထည်ပေါက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ထားပါတယ်ဒီပေါက်ကွဲမှုကြောင့်အချင်းဦးစည်းဝန်ထမ်း၃ဦးနဲ့ထောင်ဝင်စာပါဆယ်လာပို့တဲ့အရတားပြည်သူအမျိုးသမီး၅ဦးမိုင်းစာထိမှန်သေဆုံးရပါတယ်။ပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူထောင်ဝင်တန်းနဲ့အရတား၁၈ဦးရှိတယ်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ယူကရိန်းအရှေ့ပိုင်းမှာသိမ်းပိုက်ခံနေမြေတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူလာနေတဲ့အချိန်မှာပဲယူကရိန်းနိုင်ငံတွင်ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားရာဒေသတွေထဲကဒေသ၄ခုကိုရုရှားသမ္မတဗလာဒီမီယာပူတင်ကစစ်အုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းရဲ့ Donetsk, Luhansk, Kherson နဲ့ Zaporizhia ဒေသတွေမှာစစ်အုပ်ချုပ်ရေးကြီးညာချက်အမင့်ကိုလက်မှတ်ရေးထိုးခဲ့ကြောင်းပူတင်ကလုံခြုံရေးကောင်စီရဲ့အွန်လိုင်းအစည်းအဝေးမှာဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်ဥရောပရဲ့ဆာခါရော့လူအခွင့်ရေးစုကိုရုရှားရဲ့ကျူးကျော်မှုကိုကြံ့ညံ့ခံရင်ဆိုင်နေရသူတွေအဖြစ်ယူကရိန်းပြည်သူတွေကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်။2022ခုနှစ်အတွက်ဆာခါရော့လွတ်လပ်စွာတွေးခေါ်မှုစုကိုရဲရင်တဲ့ယူကရိန်းပြည်သူတွေကိုချီးမြှင့်လိုက်ကြောင်းဂုဏ်ယူစွာနဲ့ကြေညာပါတယ်လို့ဥရောပပါလီမန်ရဲ့ဥက္ကဋ္ဌရောဘတ်တာမာဆလာကပြင်သစ်နိုင်ငံ Starsport မှာဗုဒ္ဓဟူးနေ့ကကြေညာသွားတာဖြစ်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကကြေညာပေးခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုညောင်ဝင်းအောင်ဖြစ်ပါတယ်။အတန်ပိုင်းရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Daryl Smith တို့ပါ။ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ25 40နဲ့50တက်တိုကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေတာရင်းဖြစ်ပျက်နေတဲ့အကြောင်းအရာတွေသတင်းပေးပို့ခြင်းနဲ့ဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူအားလုံးအန္တရာယ်အမျိုးမျိုးကကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.